Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇန်နဝါရီလ20ရက်တောက်ကြနေ့ညတွေ VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ line to meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေ့ညနေခင်းသတင်းတွေကိုမအီးတန့်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ် American ရေးကောက်ခံသမ္မတ Donald Trump ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့ American ပြည်ထောင်စုဖြစ်အောင်အလုပ်ကြိုးစားလုပ်ပြီးတော့တိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်လို့ကတိပြုလိုက်ပါတယ်။ Donald Trump သမ္မတတဲ့ဖြစ်ဒီကနေ့ကျန်းသက်စာချိန်ဆိုဖို့လုပ်နေချိန်မှာပဲ New York London အပါအဝင်ကမ္ဘာမြို့ကြီးနေရာအတော်များများမှာသူ့ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ Britain နိုင်ငံသားဝန်ကြီး Boris Johnson ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်မြန်မာဆိုရထိတ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံသွားဖို့ရှိနေပါတယ်။ဒီလိုထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းမှာတော့ဒီကနေ့ဒေတာစံတော်ချိန်မနေ့ပိုင်းမှာပဲအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတသစ်ရဲ့ကျန်းသစ်စာချိန်ဆိုပွဲအခမ်းအနားရှိတာဖြစ်လို့သမ္မတသစ်ဒေါ်နယ်ထရမ့်လက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးအလားအလာတွေဘယ်လိုရှိလာနိုင်ပါသလဲ
။ဒီအာရှနိုင်ငံတွေကိုအပြိုင်ဆိုင်စည်းရုံးနေတဲ့နိုင်ငံတွေအများကြီးရှိတယ်။နံပါတ်1ကတော့တရုတ်ပေါ့။နံပါတ်2ကတော့ဂျပန်ပေါ့။ကဲအဲ့ဒါတွေကပြောမှဆိုရှင်လက်ခံခတ်သွားမှာပေါ့နော်။
နိုင်ငံတကာရေးရလေလာတုံတက်သူဒေါက်တာခင်စောဝင်းရဲ့အမြင်နဲ့အတူနားဆင်ရမှာဖြစ်သလိုသမ္မတသစ်အပေါ်မှာမြန်မာနိုင်ငံသားတွေရဲ့သဘောထားအမှတ်ချက်တွေကိုလည်းတန်နိုင်သမျှစူးစီးထုတ်လွှင့်ပေးထားဖို့ရှိပါရဲ့ရှင်။တခါကချင်ပြည်နယ်ဘက်မှာတော့ပျောက်နေတဲ့တင်းထောက်စရာနှစ်ဦးကိုကချင်လက်နက်ကိုင်အဖွဲ့အတွက်ငွေကြေးထောက်ပံ့မှုလူသစ်စုဆောင်ပေးမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တဲ့အကြောင်းကိုလည်းနှာစင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မအီတန်စင်တို့ကြီးညာပါမယ်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတိုင်းပြည်ကိုညီညွတ်အောင်လုပ်သွားမယ်လို့ကတိပြောဆိုလိုက်ပါတယ
် And it's something very very special and we're going to unify our countryAnd our phrase
they gone at chin ni de go american pi tu re twi min ja ya lai mae lo tamara te chan tit sa chain su wae a chu ni ma mr trump pyo da ba tu a 45 yaung myaw american tamara a phit di ka ni taw cha ni ma chan tit sa chain su ma ba mne cha taw ri ni nyat ni bai washington myo ye thin ya lincoln memorial sao aung ji ye chin yin ma lout de chan tit sa chain su wae a chu sin myin guitar phyo bi wae pi mr trump main gon pyo kae da ma do American ပြည်ထောင်စုမှာဘာတွေဖြစ်နေလဲဆိုတာကိုတကဘာလုံးကစောင့်ကြည့်နေကြတယ်ဆိုပြီးဒီကနေ့ကျန်းသစ်စာချိန်ဆိုတဲ့အချိန်မိုးရွာရွာနေတာတာရာသီဥတုဘလို့ပဲဖြစ်နေသူကတော့ဂရုမစိုက်ဘူးလို့ပြောတော့ပါတယ်ဒီကနေ့ကျန်းသစ်စာချိန်ဆိုမဲ့နေ့မှာရာသီဥတုကတော့မိုးနည်းနည်းရွာပြီးအေးမယ်လို့ခန့်မှန်းထားပါတယ်ဒီအပိုင်းမြို့တော်ဝါရှင်တန်တဝိုက်မှာထရမ့်ကိုထောက်ခံသူကန့်ကွက်သူထောင်ပေါင်းများစွာလာရောက်စုဝေးဆန္ဒပြနေကြတာမှာတော့ကြတာပရင်းနေညကဝါရှင်တန် DC မှာရှိတဲ့သတင်းတောက်များအသင်းရှိမှဆန္ဒပြကြတဲ့ထရမ့်ကိုစန့်ကျင်သူတွေနဲ့ရဲတွေအကြားမှာတင်းမာမှုအခြေအနေတချို့ရှိခဲ့ပါတယ်။ဆန္ဒပြသူတချို့ကရဲတွေကိုပစ္စည်းတချို့နဲ့ပစ်ပေါက်ခဲ့ချသလိုလမ်းမပေါ်မှာမီးပုံတစ်ခုလည်းဖိုခဲ့တာကြောင့်ရဲတွေကဆန္ဒပြလူအုပ်ထဲကိုဓာတ်ရုပ်မှုတ်ဆေးတချို့သုံးပြီးတော့ထိမ့်သိမ်းဖို့ကြိုးစားခဲ့ရပါတယ်ခင်ဗျာ။
အမေရိကန်သမ္မတသစ်ဂျန်သစ်စာချိန်ဆိုပြီးတာနဲ့သမ္မတသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်နဲ့အမြန်ဆုံးတွေ့ဆုံနိုင်အောင်အမေရိကန်ပြည်အောင်စုကိုသွားဖို့စီစဉ်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါရတယ်။အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးဟာဂျပန်နိုင်ငံရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးဆရာမူဝါဒတွေရဲ့အခြေခံပဲဖြစ်ပါတယ်။ဒါဟာအရင်ကရောအခုရောနောက်နာကက်မှာရောဒီတိုင်းပဲဆက်ရှိနေမဲ့မပြောင်းလဲတဲ့မူဝါဒတရက်ပါ။ကျွန်တော်အနေနဲ့အမေရိကန်ပြည်အောင်စုကိုအမြန်ဆုံးသွားရောက်ပြီးတော့သမ္မတသစ်ထရမ့်နဲ့တွေ့ဆုံပြီးမဟာမိတ်ဆက်ဆံရေးပုံမူခိုင်မာအောင်လုပ်သွားခြင်းနဲ့လို့ဂျပန်ဝန်ကြီးချုပ်အာဘေကဒီကနေ့ဂျပန်လွှတ်တော်မှာမူဝါဒရေးရာနှစ်ပတ်လည်မင်းကွန်းပြောကြားချိန်မှာပြောသွားတာပါမိခင်ပြည်အောင်စုသားအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့ထရမ့်ရဲ့မူဝါဒကြောင့်အာရှဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အလေးနက်ထားမှုတွေပြောင်းလဲသွားမှာကိုဂျပန်ကစိုးရိမ်နေတာဖြစ်ပါတယ
်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအသစ်ဖြစ်ဒီကနေ့ကျန်းသစ်စာချိန်ဆိုဖို့လုပ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်အပါအဝင်လန်ဒန်ဆစ်ဒနီစတဲ့ကမ္ဘာမြို့ကြီးတွေမှာလည်းသူ့ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်နယူးယောက်မြို့မှာတော့ကျန်းသစ်စာချိန်ဆိုပွဲအကျိုးဆန္ဒပြတဲ့အနေနဲ့ဟောလိဝုဒ်ကကမ္ဘာကျော်ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ Robert De Niro, Michael Moore, Julian Moore နဲ့ Mark Ruffalo တို့အပါအဝင်ဆန္ဒပြသူရာပေါင်းများစွာက ထရမ့်နိုင်ငံတကာဟိုတယ်နဲ့ထရမ့်ရဲ့အဆောက်အအုံရှိမှာမနေ့ကသတင်းတွေကဆန္ဒပြခဲ့ကြပါတယ်အခုလိုဆန္ဒပြရတာဟာရွေးကောက်ခံသမ္မတဒေါ်လန်ထရမ့်ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့သူတွေကိုအတက်စီဖို့အတွက်ဖြစ်တယ်လို့ဆန္ဒပြပွဲအစည်းအဝေးသူတွေကပြောပါတယ်ဒါပြင်ဗြိတိန်နိုင်ငံလန်ဒန်မြို့မှာလည်းဒေါ်လန်ထရမ့်ကမက္ကဆီကိုနယ်စပ်ကိုတတိုင်းတီကာမယ်ဆိုတာကိုကန့်ကွက်တဲ့အနေနဲ့တတိုင်းတီကာရမယ်အစားတရားတွေစောက်ပါဆိုတဲ့စာတမ်းကြီးကိုလန်ဒန်မြို့ရဲ့အထင်ကရတာဝါတရားကြီးပေါ်မှာချိတ်ဆွဲခဲ့တယ်လို့သိမ်းစမြအတွင်းမှာလဲမော်တော်ဘုတ်နဲ့လဲလဲဆန္ဒပြခဲ့ကြပါတယ်။ဒါပြင်ကမ္ဘာနိုင်ငံတော်ဝန်ကတိုရွန်တိုဆစ်ဒနီအဒစ်အဘာဘာဒပ်လင်နဲ့မနီလာမြို့တွေမှာလဲဆန္ဒပြခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာတော့လဝဲဝါရီနဲ့မွတ်စလင်တက်ကြွလှုပ်ရှားသူတွေကဖိလစ်ပိုင်သမ္မတဒူတာတေးကိုဒေါနယ်ထရမ့်နဲ့ခက်ခင်းခင်းနေဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။
မင်းခင်ပြည်အောင်စုနဲ့အပြူသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရုရှားဆိုရဘက်ကအစင်းသင့်ပဲလို့ရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဗရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်။အားရစစ်သွေးကြွချင်းမုံရင်ပူပေါင်းဆောင်ရွက်ဖို့စိတ်ပိုင်းဖြစ်ထားတယ်။ပူပေါင်းဆောင်ရွက်ဖို့အစင်းသင့်ပဲဆိုတာအပါအဝင်ရွေးကောက်ပွဲမတိုင်ခင်ကတည်းကဒေါ်နယ်ထရမ့်ပြောခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့အလေးနဲ့ထားစောင့်ကြည့်ခဲ့ပါတယ်လို့ရုရှားနိုင်ငံသားဝင်ကြီးလက်ဗရော့ကပြောတော့တာပါ။ဒီဒေါ်တွင်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုအကြံပေးပုံကိုယ်တွေနဲ့ရုရှားဆိုရကြအပြန်လဲဆက်သွယ်တွေနဲ့ငွေကြေးရဆက်နွယ်ပတ်သက်မှုတွေရှိခဲ့တယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကရှာဖွေတွေ့ထားတဲ့အကြောင်းနယူးယောက်တိုင်းသတင်းစာမှာဖော်ပြထားပါတယ
်။ VOA အမေရိကန်အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတအဖြစ်ကျန်းသက်စာချိန်ဆဖို့နိုင်ပိုင်းအလိုမှာပဲတရုတ်နိုင်ငံအနေနဲ့လည်းလာမယ့်အမေရိကန်အစိုးရတင်တဲ့ဆက်ဆံရေးကောင်းမွန်ဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကပြောလိုက်ပါတယ်
我们希望呢与美国的新政府共同努力继续秉持不冲突不对抗
ဒီနိုင်ငံနေနဲ့အမေရိကန်အစိုးရလက်ထက်မှာပဋိပက္ခမဖြစ်ရေးထိတိုက်မတွေ့ဆုံရေးနှစ်ဖက်စလုံးအပြန်အလှန်ယုံကြည်မှုနဲ့အကျိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုမူဝါဒတွေပေါ်မှာအခြေခံပြီးတော့အတူလက်တွဲလှုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဟွာချွန်ရင်းကပြောသွားတာပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာကုန်သွယ်မညီမျှမှုတွေလှုပ်ဆောင်နေတယ်လို့ဆွတ်ဆွဲလိုက်ပြီးတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေအပေါ်မှာအခွင့်အရေးတိုးကောက်ပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲသွားမယ်ဆိုပြီးတော့ထိန်းချုပ်ထားပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့ကုန်သွယ်ရေးစစ်ပွဲကကမ္ဘာကုန်သွယ်ရေးမှာပါဝင်ပတ်သက်နေတဲ့နိုင်ငံအလုံးကိုထိခိုက်စေမှာဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြီးခဲ့တဲ့အင်္ဂါနေ့ကတုံ့ပြန်လိုက်ပါတယ်ခင်ဗျာ
မေဂန်ပီယန်စုရဲ့45ရာမြောက်သမရသစ်ကိုကြိုဆိုတဲ့ခန္ဓာတွေကိုဂျာတာဘရင်းနေညနေကလေးကဝါရှင်တန် DC မြို့တော်မှာဖျော်ဖြေပွဲတွေနဲ့စတင်ကျင်းပပါရယ်ဂျာတာဘရင်းနေညနေဝင်ချိန်ရောက်ပြီဆိုတာနဲ့သမရဟောင်းလင်ကုအမတ်တရရုပ်ထုနဲ့အဆောက်အုံကြီးရှေ့မှာဂီတဖျော်ဖြေပွဲတွေစပြီးကျင်းပခဲ့ပါရယ်သမရသစ်ကိုကြိုဆိုမဲ့သူတွေနဲ့သူ့ကိုထောက်ခံသူတွေကဆန္ဒပြပွဲတွေကျင်းပမဲ့စန့်ကျင်ကန့်ကွက်တဲ့သူတွေကဒီရက်ပိုင်းမှာဝါရှင်တန် DC မြို့ကိုရောက်နေကြတာဖြစ်ပါရယ်
ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်ရှိလာပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်ဒီကနေ့နေ့လယ်ပိုင်းမှာပဲပြည်တော်ကိုရောက်လာတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကြိုးပမ်းမှုတွေကိုအကူအညီပေးဖို့ကမ်းလှမ်းမှာဖြစ်ကြောင်းလဲလန်ဒန်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြီးဆုံးသေးပေမဲ့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွန်ခဲ့တဲ့6လလောက်ကစလို့အစိုးရတာဝန်ယူခဲ့ပြီးတဲ့နောက်မှာပေါ်ပေါက်လာတဲ့အပြောင်းလဲတွေကိုလည်းအတိအမှတ်ပြုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့နှစ်ပေါင်းကြာရှည်ဆက်ဆံရေးတွေရှိခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်အပြည့်အဝအားပေးသွားမှာဖြစ်တယ်လို့မြန်မာလူထုအတွက်ငြိမ်းချမ်းရေးနဲ့တရားဝါပြောရေးတရားဝါပြောတဲ့နိုင်ငံတစ်ခုဖြစ်အောင်ဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်တာဝန်ရှိသူတွေတိုင်းဒေသအင်အားစုတွေကကိုယ်စားလှယ်နဲ့တွေ့ဆုံပြီးတော့ညီညာရေးနဲ့ဖော်မျိုးရေးကိစ္စတွေကိုဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
။မြို့စေဝါမှန်ခုကူသူဝါကင်အယ်ချာပိုဂူးစမန်ကိုမက္ကဆီကိုအစိုးရကအမေရိကန်ပြည်အောင်စုစီလွှဲပြောင်းပေးလိုက်ပါပြီ။သူဟာမြို့စေဝါမှန်ခုကူမှုလူတက်မှုအပြင်နှခြားမှုတွေနဲ့တရားရင်ဆိုင်ရမှာပါ။ Guzman jadi apa ni? Nampai mah New York gua lah kebiro. Di ni tak jadi mah yang tuh melu kemana ya barai. Di New York muka Mr. Guzman gua dia suatu hari American dia ini nemu di dekat kubu sebari. Guzman lihat ni tuan lah dong gua jaro tu gua American bilang tu gua boleh bilu. Mexican dah wenci tu dekat biobio. Tu bermu gua sayang mula sura ramai ni agak babu. Sina lewa muiye kain kangsang Mr. Guzman ha American bilang tu gua boleh makan ya bu. Mana kat ni lom dia jang ya. Dia iya coba ni kita cipari, tu gua American piang tu ni de Mexico nangai mewai, Juarez mewa jintang mah, nausau cungang kita cipari.
Tahu jangan ni kita nausau yang tarik di tarik ni nangai dekat rindu gua, kau yang nangai macam itu sendu jintang pi tarawasin.ตอนนี้มีเสียงยุคเก่าคันตมระโดนัลด์ทรัมป์ยังที่นี่จันทร์ที่สามจึงสูบเข้าในจังหวะรัฐมนตรีอยู่สิ่งทุเรียนปีปีจีนที่นี่เนี่ยนี่สิ่งที่วิตรินล่าสิ่งมาตีย์ทายาทมีอากูทายาทเตรียมไปปุ๊บทุเรียนปุ๊บสิ่งจังจุดเด่นที่เป็นว่าเลยเช่น ยุคเก่าคันตมระโดนัลด์ทรัมป์อเมริกันพิลังสุเยลิซังอาเซมยาตมระพี่จันทร์ที่สามจึงสุรามาว่าสุยาอุชโยยมาพิลังเลรีลูกผู้อุชโยยเนอุบลีพิวเยซีซันดีกูเลียมยันลูกดามเอลูตุกากรีบีทาวาเลทาวิเมนูเวนบาลาอยู่กับเบมาฮิลลารีคลินตันกูนายยากเกปีเรนเอาชินเนเซพิเดนายยังยิมจินยูมุกุเลยินสัญญาอามาว่าจินเมลุงเยตรินลากุรอกุตินทาวกับพิบพิบามิเช่
We will heal our divisions.
Tonoru, a Guevia Murigo, Guzabi, Teku, Guevia Lune, Tambigo, Nino, Lobame. American day, Nino Deca, Tonoru Malone, Bama Mashibao. Palo Loma, take Giello, Machidalo.
ไปเองแม่มาเลยมาจีลูกมาวทายแม่นอตเดมเอตมาดาวสันจินารีพิจิตรเซชิบีฟลอริดาบาวเอ็มจีเนียมีอาบยามามาจัดยังงามาลูกเรตมาดาวยุเชยีพวยแม่บีเบอรีด้วยอาทิตย์ชาดุกเกียบาร์เลยโหวตเซนิตี้แอนด์สเตบิลิตี้โน่ทรัมป์เวสคอนเซนจีเนมาเลทรัมป์อุสันจีสันดาบยาดูเรกูดุกเกียบาร์เลยทรัมป์ทักกันดูเรกาโรตมาดาวดิกกูลูกบียาควินเปียบุกังกว่าดูเรกูไต่ดูนีบาร์เล
Kevin Bradiga, Texas, Binega, Republican,
Aludo, Mabba. I think President
Obama was.Donald
Trump, Donald Trump,
Donald Trump,
Donald Trump, Donald Trump, Donald Trump, Donald Trump,
ในท้าวที่คุณยึกเอาไว้มาดิโมกราฟิกก็กูยิ่งบอกว่าเนี่ยยากเลยแต่เมื่อเช้าจอร์จดับเบิลย์บอสคาเล่ลาดูเชนิกูยิ่งสังเกตอาบูบาร์เลยตัวเจ้าจริงๆเป็นเนี่ยเป็นกูมาโรแต่ไม่กูยิ่งยอมลุกตัวบุบอสคากรีบอยู่เก็บบาร์เลย
ยิ่งเยอะพอเดทรัมป์จูซาร์ลาหูลูดูว่าจูซูมาบาลุสุยาลอยบางทีอาจจะเดวิสอีเกิลส์กับเยาว์บาร์เลยจโนรูฮามันยิ่งเยอะได้ไปดูผู้พิเศษในเกมีคำแง่ตัวเว่อพยายามมาพิเศษยุ่ยกับเบก้าเอร่ากูเทียนชาปยาเกบาร์เลยทำไมแม่จโนเต็มเหี้ยวเลยมาเลยดีกาลามิโอตมาอีมาเปลี่ยนจีนตมราเตอเนเนอเอาเมียงลูกผู้อเมริกันลูดูก้าฮิบูอาอาพีคุณปีดับบาร์เลย
ตายไม่เลยตำรวจเบรกอุบามาอีกทำไมวันจะมาอีสองชั่วโมงอุบลีกูพี่เมย์สาธุเมลูทรังก์กรีเบตาร์ละจ้องยุคอบไว้จังพิลลาร์เลยนั่งยี่มงเดียร์อยู่บ้านเดียร์ยี่ไปลูจูบามุ่งมีมือสูอาศักเรกูก็ช่วยทุเรียนจีซีนีบาร์เลยเขมียะ
ก็ตั้งแต่อุปยาตัวละวะเช่คุณลูกตำรวจเด็กโดนเนทรัมป์อุสานเดอเมริกันสุยาติดดาวินซาเดดาวินยูเรชัยมา နိုင်ငံတကာဆက်ဆံရေးမှာအပြောင်းအလဲတွေအများကြီးဖြစ်ပေါ်လာနိုင်တာကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလည်းတည်ရောက်မှုတွေရှိလာနိုင်ပါတယ်။ဒါအပြင်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ဆိုးရနဲ့ကွာခြားလာနိုင်တဲ့အကြောင်းနဲ့အဲ့ဒီအတွက်ကယူတစိုက်ကင်တွယ်ဖို့လိုအပ်လာနေတဲ့အကြောင်းမြန်မာနဲ့နိုင်ငံတကာအရေးလေ့လာသူတွေကတုံ့တက်ကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြမှာပါရှင်။
ဟုတ်ကဲ့ဒီကနေ့ကျန်းသစ္စာကြေဆုံမဲ့အမေရိကန်သမ္မတတဲ့ဒေါ်နယ်ထရန့်ဟာသူတာဝန်ယူချိန်မှာနိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာမူဝါဒအပြောင်းအလဲတွေရှိလာနိုင်တယ်လို့နိုင်ငံသားရေးမူဝါဒအထူးသဖြင့်အာရှဒေသနဲ့ဆက်ဆံရေးဟာလည်းပြောင်းလဲမဲ့အခြေအနေတွေရှိနေပါတဲ့အမေရိကန်အစိုးရအပြောင်းအလဲကြောင့်မြန်မာပြည်အပေါ်တည်ရောက်နိုင်တဲ့အခြေအနေကိုနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာခင်မောင်ညိုကအခုလိုပြောပါတဲ
့သူကတော့ဟိုတည်ရောက်လူမျိုးနိုင်ငံကြတော့သူကကျွန်တော်လေးအရေးထားတော့ဗျာကျွန်တော်တို့တိုင်းပြည်ကတော့အများကြီးလည်းဟိုအရေးပါတယ်လို့တော့ယူဆတာမဟုတ်လို့ကျွန်တော်တို့မြန်မာပြည်ကတော့အများကြီးဆက်ကြည့်အောင်မဟုတ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့အိုဘားမားတို့ဟီလာရီကလင်တန်တို့လိုမျိုးဗမာပြည်ကိုယူဆမှုကတော့ဟောရှိလာမယ်တော့မဟုတ်ဘူးကျွန်တော်နည်းနည်းလေးကြော့နေသွားမှကျွန်တော်ယူဆပါတယ်ဒီလူခွင့်ရင်းနဲ့ဒီမိုကရေစီအရေးကြီးတာတွေကိုမစ္စတာထရမ့်နေနဲ့ဒီနေ့ဘောကဖြစ်တဲ့လူတွေကဆက်တော့တွေ့ရအောင်လောက်သွားမယ်ဆိုတော့အများကြီးတော့ဆိုးလာမှာတော့မဟုတ်ဘူးဒါပေမဲ့တိုးတက်မှုကတော့ဒီစီစီရလာမယ်လို့မထင်ဘူ
းနိုင်ငံတကာရေးရသုံးသပ်သူဒေါက်တာခင်စောဝင်းကတော့အမေရိကန်ဟာအာရှဒေသကိုဆက်ဆက်ရေးလျှော့ချလိုက်မယ်ဆိုရင်အခြားပြိုင်ဘက်တွေဖြစ်တဲ့တရုတ်နဲ့ဂျပန်တို့ကိုအခွင့်အရေးပေးသလိုဖြစ်ပြီးအရှေ့အာရှမှာသူ့ရဲ့ဩဇာကျဆင်းသွားမှာဖြစ်ကြောင်းသုံးသပ်ပါတယ
်အမေရိကန်နဲ့အတူဒီအာရှနိုင်ငံတွေကိုအပြိုင်ဆိုင်စည်းရုံးနေတဲ့နိုင်ငံတွေအများကြီးရှိတယ်။နံပါတ်1ကတော့တရုတ်ပေါ့။နံပါတ်2ကတော့ဂျပန်ပေါ့။ကဲအားလားရပြောမဆိုရှင်လက်ခမောင်းခတ်သွားမှာပေါ့နော်။ကျေစွန့်နဲ့ဖြီးပြီးတော့အမေရိကဒီမှာနေရာတစ်ခုကိုသူကထူအောင်ထားတာလေ။အရှေ့အာရှမှာဆိုလို့ရှိပေါ့။ဒါတွေအကုန်လုံးလက်လို့ဆော့ရှော့သွားနိုင်လာပေါ့နော်
။မြန်မာပြည်အနေနဲ့အမေရိကန်နဲ့ဆက်ဆံရေးကိုပုံမအားဆိုင်ဖို့လိုလာကြောင်းလည်းပြောပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကအငင်းစားအရာရှိဦးငွေဝင်းကတော့သမ္မတတဲ့ဒေါ်နယ်ထရန့်နဲ့မြန်မာနိုင်ငံရဲ့ဆက်ဆံမှုအပေါ်အခုလိုသုံးသပ်ပါတယ်
။သူကစီးပွားရေးမှာဆိုတော့စဉ်းစားရင်စီးပွားရေးလိုပဲစဉ်းစားနေအောင်နေတယ်။အချိုးမြတ်ပေါ့ကွ။တို့တော့ကမ္ဘာကနိုင်ငံတွေမြန်မာအပါဝင်နိုင်ငံတွေကိုပြစ်တယ်ပြီးတော့သူအချိုးစီးပွားရေးကိုစီးပွားရေးမှာစဉ်းစားကိုစဉ်းစားလို့မရဘူးလေကွ။အခုပဲအမေရိကန်လူမျိုးတွေအကုန်လုံးနဲ့ပေါင်းပြီးတော့လုပ်ပါတယ်ပိုင်းနဲ့နဲ့ဒီကနေ့နဲ့လည်းရောက်လာပြီ။အဲ့တော့ဒါကိုကြည့်ချင်းအပြင်တွင်းပြီးတော့ရောင်းနေလန်ပြီးတော့လုပ်ပြင်းတဲ့အခြေအနေတော့မရှိပါဘူး
။အရင်အမေရိကန်အစိုးရလက်ထက်ကသမ္မတအိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကိုယ်တိုင်မြန်မာပြည်ကိုလာရောက်လည်ပတ်ခဲ့တယ်လို့မြန်မာဒီမိုကရေစီရဲ့လူခွင့်ရေးဖြစ်ပေါ်တိုးတက်ရေးအတွက်လည်းကူညီထောက်ပံ့တာတွေရှိခဲ့ပါတယ်။
ကိုမိုးစောပြပြသွားတာပါရှင်အမေရိကန်သမ္မတကျန်းသစ္စာကျေးဇူးပွဲခန္ဓာအကြောင်းပြင်ဆင်ကျင်းပနေကြပုံပါဝင်ဆွေးနွေးကြပုံတွေကိုဒီရေဒီယိုအစီအစဉ်ပြပြချင်းထုတ်လွှင့်မယ်ကျမတို့ရဲ့ VOA TV အစီအစဉ်မှာဓာတ်ရိုက်သတင်းပေးပို့ထုတ်လွှင့်သွားမှာမလို့စောင့်မျှော်ကြည့်ရှုနိုင်ကြပါတယ်ရှင်အခုဆက်ပြီးတော့နာဆင်ကြမှာကတော့လေဒီရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဦးဆောင်မဲ့အမေရိကန်အစိုးရနဲ့မြန်မာနိုင်ငံခြားဆက်ဆံရေးအလားအလာတွေအကြောင်းဖြစ်ပါတယ်ဒီမြန်မာနိုင်ငံသားတွေကအမေရိကန်အစိုးရတဲ့လက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်မှာရှိနေတဲ့သဘောထားအမြင်တချို့အကြောင်းကိုတော့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ဒီကနေ့ကျန်းသစ်စာချိန်ဆပြီးတရားဝင်တာဝန်ယူတော့မယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးအပြောင်းအလဲတွေတွေ့ရမယ်လို့မျှော်လင့်မှုတွေရှိနေကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေဖယ်ရှားပြီးဆက်ဆံရေးတွေတုံ့ပြန်ခဲ့တဲ့သမ္မတအိုဘားမားအစိုးရနဲ့မတူခြားနာတဲ့မူဝါဒတွေကျင့်သုံးဖို့ကြိပေးထားတာကြောင့်တိတိတတ်တတ်ဆက်ဆံရေးအပြောင်းအလဲတွေတွေ့ရလိမ့်မယ်လို့လူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုကျော်လွှမ်းမိုးကယူဆထားပါတယ်
။သူကထရမ်ကသူကသူနဲဆွဲကားလာတော့မှာပေါ့နော်။သူကဒီရင်းတော့ကဘာနဲ့မှရှိအမေရိကန်မန်နူဖက်ချာရင်းကုမ္ပဏီတွေပေါ့နော်တော့ chip labor ကြောင့် manufacturing company တွေကိုပြန်နဲ့ American company တွေရှိရယ်အောက်စားတွေကိုလည်းသူကရက်တန်သွားအဲ့အဲ့မျိုး chip labor နဲ့ပတ်သက်ပြီးတော့ invest လုပ်တဲ့ဥစ္စာတွေလည်းသူရက်တန်မယ်ဆွဲပုံစံမျိုးသူပြောခဲ့ရပါတော့အဲ့အဲ့အဲ့မျိုးဆိုတော့ခါကြောင့် American ရဲ့ investment entity ကိုအားကြီးတော့ဝင်လာကြအကြောင်းတော့မရှိဘူးလို့ထင်တယ်
မြန်မာနိုင်ငံရေးလေလံတုံးသက်သူတဦးဖြစ်တဲ့ဥမမောင်ဆိုးကတော့သမရသည့်ထရန့်လက်ထက်မှာမြန်မာနိုင်ငံအပေါ်ဆက်ဆံရေးဟာတရုတ်နဲ့အမေရိကန်ဆက်ဆံရေးအပေါ်မှာမူတည်နေတယ်လို့အခုလိုပြောလိုက်ပါတယ်
။ထ ครั้งอ่ะตู้မျိုးသားจูซูอ่ะရှိတယ်ဘောင်အကြီးရဲ့จูซูอ่ะမရှိဘူးကြည့်တယ်မကြည့်ဘူးဆိုတာမှာသူ့ရဲ့จูซูอ่ะဘာမှာတော့ကြည့်ရမလဲဆိုတော့တရုတ်နဲ့သူနဲ့ပြိုင်ဆိုင်မှုမှာပဲဆိုင်မှာအဲအခုစပြီးတော့တရုတ်နဲ့သူကစတင်းမာတဲ့ဟာတွေတွေ့ရတယ်ဥပမာဆိုတရုတ်နိုင်ငံတနိုင်ငံနဲ့သဘောထားဆွေးနွေးစရာမရှိဘူးဆိုပြီးတော့တရုတ်ကတင်းနဲ့တင်းမာတယ်လို့တောင်တရုတ်ပြင်လဲကိစ္စနဲ့ပါလဲပြင်းပြင်းထန်ထန်တင်းမာအဲ့တော့ဒီလိုတရုတ်နဲ့ရင်ဆိုင်တဲ့အချိန်မှာဒီတရုတ်ကဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်ဖြစ်နေဘာပြူသူဘလို့သဘောထားမလဲဆိုတာအဲ့ဒါအရေးကြီးဆုံးပဲအဲ Republican တွေကလုပ်ရင်သူကပြက်ပြက်သားသားလုတ်တက်တယ်လို့ပြောမလားတစောက်ကန်လုတ်တက်တယ်လို့ပြောမလားအဲ့တော့ဒီမိုကရက်တွေခစ်တဲ့ဆိုင်တော့ Republican ခစ်ဆိုရင်တော့စစ်ဖြစ်တာများတယ
်ပညာရေးပိုင်းတွေနဲ့အခြားသောလူမှုရေးစီးပွားရေးပိုင်းတွေမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက် American နိုင်ငံဘက်ကအကူအညီတွေဒီထက်ပိုမိုရလာနိုင်ဖို့မျှော်လင့်နေမှုဟာတမရသစ် Trump လက်ထက်မှာခက်ခဲလာနိုင်တယ်လို့တုံ့တက်မှုတွေရှိနေပါတယ် Twin Box ဆိုတဲ့လုပ်ငန်းကိုလုပ်ကိုင်နေတဲ့ဒေါက်တာအောင်ဟင်းကတော့သမရသစ်ထရန့်လက်ထက်မြန်မာနိုင်ငံပေါ်ရရှိနေတဲ့အကူအညီတွေနဲ့ပတ်သက်ပြီးသူကတော့အခုလိုပြောဆိုသွားပါတယ
်ကျွန်တော်ဒီ sanction တွေပါပိတ်ဆို့မှုတွေလွတ်သွားတဲ့အချိန်မှာအရင်နှီးရအများကြီးဝင်လာမယ်လို့ကျွန်တော်မျှော်မှန်းခဲ့ကြတယ်ဒါပေမဲ့အလုံးနဲ့သိတဲ့အတိုင်းပဲအရင်နှီးမြုပ်နှံမှုတွေကတိတိတသားကြီးမဝင်လာဘူးပေါ့နော်ဝင်လာတဲ့အပိုင်းတွေရောရှိတယ်ဒါပေမဲ့တိတိတသားကြီးအလုံးမျှော်မှန်းလို့ဒီအလုပ်ကန်ခွင့်ရတိုးတက်လာတာတို့ဘာလို့စိတ်ယုံတွေဝင်လာတာတို့ investment တွေဝင်လာတော့အဲ့အရာတည်တည်တာမရှိသေးဘူးပေါ့မရှိသေးတဲ့အတွက်ဒါရောင်ဒါအရင်ဟိုမာမလက်ထက်မှာမရှိသေးဘူးအခု Donald Trump လက်ထက်မှာသူ့ရဲ့ policy ရစဉ်အရင်မဝင်ခဲ့တဲ့ဟာပို့ပြီးမဟုတ်အရင်ဝင်မှုဆိုင်းပြင်းပြီးစောင့်မျှော်နေတဲ့အရာကပျောက်တောင်ပျောက်သွားပြီလားပေါ့နော်အဲ့လိုမျိုးလဲကျွန်တော်စိတ်ပူလာရောရှိပါတယ်
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုမှာသမ္မတသည့်အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲသမ္မတအိုဘားမားလက်ထက်မှာတော့လို့နီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားတော်ရရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘယ်လိုပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။
ဒီရတရလေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင်အခုလာမယ့်စနေညတရလေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်ကျမတို့ရဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာလည်းဒီထုတ်လွှင့်မဲ့နေ့စဉ် TV အစီအစဉ်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ဒီကနေ့ကျန်းသစ္စာကျင်းစုပွဲနဲ့ပတ်သက်လို့သိထားရသမျှကိုတိုက်ရိုက်သတင်းပေးပို့ထုတ်လွှင့်သွားမှာမို့စောင့်မျှော်နားဆင်နိုင်ပါရရှင်အခုကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမူဆဲခရိုင်မွန်ကိုမြို့ကသတင်းတင်းထောက်ဆရာနှစ်ဦးကိုတပ်မတော်ကဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကမနေ့ကသတင်းထုတ်ပြန်ပါတယ်သူတို့နှစ်ဦးဟာ KIO ကချင်လက်နက်ကိုင်အဖွဲ့အတွဲလူသစ်စုပေးတာသတင်းပေးတာလောက်ကြံဝါဒဖြန့်တာတွေကိုလုပ်ခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြခဲ့ပေမဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်တာဝန်ရှိသူတွေကတော့ဒီလိုကိစ္စတွေကျူးလွန်တာမရှိကြောင်းတုံ့ပြန်ထားပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းရင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဖန်စီထိမ့်သိမ့်ခံလာရတဲ့မွန်ဂိုတင်းထောက်ဆရာဦးတွန်တော့နောင်လတ်နဲ့ဦးလန်ကျော်ကန်ဆန်းတို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်လူသစ်စုဆောင်းခြင်းသတင်းပေးခြင်းလှုပ်ဆောင်ခဲ့တယ်လို့တပ်မတော်ရဲ့ဆွဆွဲချက်ပေါ်ဖြစ်နိုင်ခြေမရှိဘူးလို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်အထွေထွေတွေ့ရင်မူဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်ဆွဆွဲချက်တွေကတော့တော်များတယ်ကချင်တောင်နေနေကတော့ဟိုမိတ်ဆွေအားလုံးကတော့ဆက်နွယ်မှုတော့ရှိနေကြတာကြီးပဲဒါပေမဲ့ခုနပြောတဲ့ဟိုကိုချစ်လက်ရောက်ကိုညီတာတို့ဒီနိုင်ငံတော်ရဲ့ဒီမှာကိမှုပြပြတော့လောက်ဆောင်မှုတော့ရှိမယ်လို့ထင်မှုကျွန်တော်ဆိုတော့ကျွန်တော်ကတော့သူတို့ဆွဆဲချက်ပေါ်မှာတကယ်လို့တရားရုံးမှာဟိုရင်ဆိုင်ကြီးမှရှင်းရှင်းမယ်ဆိုရင်တော့ကျွန်တော်ထင်တယ်အမှန်တရားတော့ပေါ်လာပါလိမ့်မယ်ဒါပေမဲ့ဟိုစစ်တပ်ထဲမှာတွေ့လက်ထက်မှာရှင်းရှင်းမယ်ဆိုရင်တော့ဖြေမှန်တော့ပေါ်လာမယ်လို့တော့မထင်ဘူးကျွန်တော်တော့
ပြာယုံမှာပဲအမြင်ရောက်စေချင်တာပေါ့နော်လက်ရှိတမတော်ကနေဖန်စီထိန်းထိန်းထားတဲ့တင်းထောက်ဆရာနှုတ်မှုကိစ္စအတွက်အရဖက်တရားရုံးကနေအမြန်ဆုံးကင်တွယ်စေချင်တယ်လို့သူကဆိုပါတယ်တင်းထောက်ဆရာနှုတ်ကိုစစ်တပ်ကနေစင့်ခေါ်ခဲ့ပြီးနောက်2019ခုနှစ်ဒီဇင်ဘာလ24ရက်နေ့ညမှာပျောက်ဆုံးသွားတာဖြစ်ကြောင်းသတင်းပေါ်ထွက်နေပြီမဲ့မနေ့ကမှတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရားဝင်သတင်း ာမွန်ဂိုမျိုးနဲ့အုပ်ချုပ်ရေးမှုဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးလို့ဖြစ်ပြီး KIO နဲ့ကိုကန်တပ်ဖွဲ့ခေါင်းဆောင်တွေနဲ့ရင်းနှီးသူဖြစ်တာကြောင့်မွန်ဂိုမျိုးနှင်းရှင်းခရိယန်တဲ့ဥက္ကဋ္ဌဖြစ်အသွင်ယူပြီးတပ်မတော်စိတ်ကြောင့်လှုပ်ရှားမှုတွေကိုသတင်းပေးခြင်းငွေကြေးထောက်ပံ့ပေးခြင်းပြည်ပမီဒီယာတွေနဲ့ချိတ်ဆက်ပြီးတော့တပ်မတော်ပေါ်မှာနိုင်ငံတကာနဲ့ပြည်သူလူထုအသေးအမြင်လွှဲမှားစေဖို့မဟုတ်မမှန်လှုပ်ကြံဝါဒပြခြင်းမွန်ဂိုတိုက်ပွဲဖြစ်စဉ်မတိုင်မီနဲ့တိုက်ပွဲကာလအတွင်း KIO ဖွဲ့နဲ့အချင်းချင်းဆက်သွယ်ဆောင်ရွက်ခဲ့လို့ဖြစ်ပြီးဥလန်ကျော်ကန်ဆိုင်ကတော့ KIO အတွက်လူသစ်စုဆောင်ပြီးတော့73စီတွေကိုတည်ယူပို့ဆောင်အကူအညီပေးဆောင်တဲ့ဒုလူစစ်ဆေးသွေးရှိရတယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဥတွန်တော်နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးကိုဖမ်းဆီးထိန်းသိမ်းထားတဲ့ဖြစ်စဉ်ပေါ်မှာမူဆယ်မြို့မှရဲစခန်းမူသူရဲမှုအေးမြစ်ကခုလိုပြောပါတယ
်။ဒီတင်းအောင်ဆရာနှစ်ယောက်ကတော့တပ်မတော်ကနေစစ်ဆေးနေတယ်လို့ပဲသိရတယ်။သူတို့ရှမ်းမြောက်ဒေသမှာအကြမ်းဖက်ဖြစ်ချင်များမှာအတူအကြမ်းဖက်တောင်းကျမ်းသူများအတွက်ငွေကြေးထောက်ပံ့ကူညီတယ်၊တရင်ပေးတယ်၊လူတည်စုဆောင်ပေးတယ်ပြီးတော့သူကမဟုတ်မမှန်လောက်ကျဝါရဖြတ်ရင်းများဆောင်ရွက်ခဲ့သူနှစ်ဦးလို့သူကအဲ့လိုတော့ဆိုထားတယ်။ဘုံတန်တိုင်းကတော့ကျွန်တော်တို့ကတရားဥပဒေအရဆက်လက်အရေးယူဆောင်ရွက်မယ်ဆိုရင်တော့ကျွန်တော်တို့တပ်ဆိုင်ရာရဲစခန်းစပိုင်ကိုသူကအထက်တကျလွှဲပြောင်းအပ်နိုင်မှာဗျ။
သက်ဆိုင်ရာတမတော်ဘက်ကစစ်ဆေးမေးမြန်းပြီးရင်သက်ဆိုင်ရာရဲဌာနစီစနစ်တကျအနှံသွားဖို့အစီအစဉ်ရှိတယ်လို့လဲသူရဲမှုအင်းမြစ်ကပြောပါရယ်မွန်ဂိုမြို့ခံသူကတော့အဖမ်းဆီးခံရတဲ့တင်းထောက်ဆရာနူးဟာတမတော်ဆွတ်ဆွဲတယ်လို့မဟုတ်ပဲမြို့ခံလူကြီးလူကောင်းတွေဖြစ်တယ်လို့လဲဆိုပါရယ်
တို့ကတော့အဲ့လိုမျိုးဒီမဟုတ်ပါဘူးတကယ်တယောက်ဆိုရင်တော့ attach ရဲ့အဲ့ဒီမွန်ဂိုရဲ့တကယ်မျိုးမိဖားမိပါလို့ကြီးလို့ကောင်းပါဟောတယောက်ကဒီ youth pastor ပါပဲကျွန်တော်တို့အတင်းတော်မှာကောင်းကောင်းမွန်မွန်လူငယ်တွေကိုလည်းတကယ်ဖာဒါတရားတွေကိုတကယ်ကောင်းကောင်းမွန်မွန်စီယုံတဲ့တရားဟောတဲ့ဆရာပါသူတို့ကတကယ်လူကြီးလို့ကောင်းနေဖြစ်ပါတယ
်မွန်ဂိုမျိုးကတင်းတော့ဆရာဥတွန်တော့နောင်လတ်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးကိုဥပဒေလှုပ်ထုံးလုပ်နည်းတွေနဲ့ညီအသေးစိတ်စီစစ်မေးမြန်းဆောင်ရွက်ခြင်းစစ်ကြောချက်တွေကိုအတည်ပြုခြင်းများကိုအချိန်ယူဆောင်ရွက်နေပြီးဆက်လက်ရေးယူဆောင်ရွက်နိုင်ရေးအတွက်တပ်ဆိုင်ရာရဲစခန်းကိုစနစ်တကျလွှဲပြောင်းအနှံသွားမှဖြစ်ကြောင်းနဲ့တပ်မတော်စစ်ကြောင်းတွေအနေနဲ့လက်နက်ကန်တပ်ဖွဲ့တွေရဲ့အမှားခံတွေကိုထပ်မံဖမ်းဆီးရမိရေးနဲ့ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆက်လက်စီစစ်ပေါ်ထုတ်ဆောင်ရွက်နေတယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုရေဒီယိုအစီအစဉ်ပြပချင်းထုတ်လွှင့်ပေးမယ့်နေ့စဉ် TV အစီအစဉ်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ဒီကနေ့ကျန်းသစ္စာကျင်းပပွဲအခမ်းအနားအကြောင်းသိထားသမျှတိုက်ရိုက်သတင်းပေးဖို့ထုတ်လွှင့်ဖို့ရှိတဲ့အကြောင်းကိုလည်းကြိုတင်အသိပေးပါရစေရှင်။အခုညနေပဲအစီအစဉ်တွေမကြခင်ဆုံးသက်ပါတော့မယ်ရှင်။အစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်ထောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတော့တိုင်းပြည်ကိုညီညွတ်အောင်လှုပ်သွားမယ်လို့သမ္မတသစ်ကျန်းသစ်စာကျင်းစုပွဲအကျိုးမနေ့ကြာသပတေးနေ့ကကတိပြုပြောဆိုလိုက်ပါတယ်။သူဟာ45ရောက်အမေရိကန်သမ္မတအဖြစ်နဲ့ဒီကနေ့တောက်ချာနေ့မှာကျန်းသစ်စာကျင်းစုမှာဖြစ်ပါတယ်ခင်ဗျာ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတသစ်ဖြစ်ဒီကနေ့ကျန်းသစ်စာကျင်းပဖို့လုပ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်နယူးယောက်ပါဝင်လန်ဒန်စစ်ဒနီတိုရွန်တိုမနီလာစတဲ့ကမ္ဘာမျိုးကြီးတွေမှာလည်းသူ့ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်နယူးယောက်မြို့မှာတော့ကျန်းသစ်စာကျင်းပွဲအကျိုးဆန္ဒပြတဲ့အနေနဲ့ဟောလိဝုဒ်ကကမ္ဘာကျော်ရုပ်ရှင်မင်းသားမင်းသမီးတွေဦးဆောင်အပါဝင်ဆန္ဒပြသူရာပေါင်းများစွာကထရမ့်နိုင်ငံတကာဟိုတယ်နဲ့ထရမ့်အဆောက်အုံရှိမှာမနေ့ကျသပတေးနေ့ကဆန္ဒပြခဲ့ကြပါတယ်ဝါရှင်တန်ကဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားမှာတင်းမာမှုတချို့ရှိခဲ့ပါတယ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ရောက်ရှိလာပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်မြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်ဒီကနေ့နေ့လယ်ပိုင်းမှာနေပြည်တော်ကိုရောက်ရှိလာတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းမှုတွေကိုအကူအညီပေးဖို့ကမ်းလှမ်းမှာဖြစ်ကြောင်းလည်းလှမ်းနှမ်းမှာထုတ်ပြန်တဲ့ကြေညာချက်ထပ်မှပြောထားပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရိုင်းနိုင်ကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VO Internet စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွားညိုပါရှင်။
This program has come to you from the Voice of America, Washington.